ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတရုတ်ပြည်မှကြီးအစိုးရရဲ့ဩဇာလွှမ်းမိုးမှုတိုးလာနေချိန်မှာပဲဒီအပေါ်ဆန့်ကျင်ခဲ့ကြတဲ့လူငယ်ကောင်းဆောင်တချို့လွှတ်တော်ရွေးကောက်ပွဲမှာအနိုင်ရခဲ့ကြပါတယ်။တနင်္ဂနွေနေ့ရွေးကောက်ပွဲမဲရလက်တွေအရဟောင်ကောင်ဥပဒေပြုကောင်စီဝင်80မှာဒီမိုကရေစီလိုလားတဲ့လူငယ်ကောင်းဆောင်30ကအမတ်နေရာရရှိခဲ့ကြပါတယ်။အနိုင်ရခဲ့သူတွေထဲမှာအသက်23နှစ်အရွယ်ကျောင်းသားကောင်းဆောင်နေသန်လော်လဲပါဝင်ပါတယ်။2014ခုနှစ်တုန်းကကျောင်းသားတွေဥဆောင်ပြီးတော့ထီတော်လှန်ရေးလို့လူသိများခဲ့တဲ့ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေမှာဥဆောင်ခဲ့တဲ့ခေါင်းဆောင်တယောက်လည်းဖြစ်ပါတယ်။နေသန်လောနဲ့အတူဒီမိုစစ်စတိုးဆိုတဲ့ပါတီကိုပူးတွဲတည်ထောင်ခဲ့သူဂျော့ရှူဝါဝေါင်းတို့ဟာတရုတ်အစိုးရလက်အောက်ကနေပြီးတော့ဟောင်ကောင်ကိုတီးခြားခွဲထွက်နိုင်ရေးဆန္ဒခံယူပွဲတွေကျင်းပပေးဖို့အတွက်တောင်းဆိုတဲ့ဆန္ဒပြပွဲတွေကိုဥဆောင်ခဲ့ကြတာပါ။ဟောင်ကောင်ရဲ့စီးပွားရေးအချက်အချာကြတဲ့နေရာတွေမှာတပိတ်စခန်းတွေဖွင့်ပြီးတော့ရပောင်း80နီးပါးကြာအောင်ဆန္ဒပြပွဲတွေကိုဥဆောင်ခဲ့မှုနဲ့သူတို့နှစ်ယောက်လုံးကိုပြီးခဲ့တဲ့လတုန်းကပြစ်ဒဏ်တွေချခဲ့ပေမဲ့ပေါ့ရှော့ပြစ်ဒဏ်တွေပဲချခဲ့ကြတာဖြစ်ပါရဲ့ရှင်။